ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်7653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်7953မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓ
ာ။မြန်လေးစီတန်တော်ဒရှင်များကိုမင်္ဂလာနေ့ရဲ့အချိန်အခါလေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။သောရရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာမိသားစုအတွင်လှုပ်ဆောင်ခြင်းဆိုရဲကျမရဲ့ပညာပေးတရင်စကားအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါလေရှင်သောရရှင်များရှင်ကျမတို့ရဲ့သားသမီးငယ်လေးတွေအနေနဲ့ပြည့်ပက်ခံရတာကိုနှစ်သက်မြင်လို့ကြပါတယ်ဒါပေမဲ့ကျမတို့အနေနဲ့သားသမီးလေးတွေကိုပြည့်ပက်ဖို့ခက်ခဲတတ်ကြပါတယ်မိဘတွေဖြစ်တဲ့ကျမတို့အနေနဲ့ကြိုးစားကြရပါမယ်။ကလေးငယ်လေးတွေအနေနဲ့သူတို့ကိုကျမတို့ချစ်ကြောင်းသိဖို့လိုအပ်ပါတယ်။ကလေးတွေအနေနဲ့အထူးသဖြင့်ဖခင်တွေနဲ့ဆော့ကစားနှပန်းလုံးချင်ကြပါတယ်။ဖခင်တွေအနေနဲ့သူတို့လေးတွေကိုမပစ်ပဲပဲရင်းနှီးစွာနေထိုင်ပေးရပါမယ်။ဆော့ကစားတဲ့အခါသူတို့ကိုအရှုံးပေးပြီးလှဲချလိုက်ပါ။သားသမီးလေးတွေကိုပွေပက်ထားလိုက်ပါ။သောတာရှင်များရှင်သူတို့လေးတွေတခုခုအောင်မြင်တာဒါမှမဟုတ်ခီးခီးကပြန်လာတာကျောင်းကနေပြန်လာရင်လဲချီးကျူးလိုက်ပါသူတို့လေးတွေကိုပွေဖက်ပေးလိုက်ပါဒီလိုပြုလုပ်ပေးမယ်ဆိုရင်မိတ်ဆွေအနေနဲ့တက်တောင့်တတာပျော်ပျော်ရွှင်ရွှင်နဲ့စမ်းမရည်လဲပုံမှုကောင်းမွန်စွာနေထိုင်လာနိုင်ပါလိမ့်မယ်ကလေးငယ်တွေရဲ့စိတ်ထဲမှာလဲမိတ်ဆွေခံစားရသလိုခံစားမိမှာဖြစ်ပါတယ်သူတို့လေးတွေကြီးပြင်းလာတဲ့အခါမှာလဲအဖေဟာငါ့ကိုမချစ်ဘူးဆိုတော့ခံစားချက်ကလည်းခံစားရတော့မှမဟုတ်ပါဘူးကျွမ်းကျင်သူတွေကမိသားစုမှာသားသမီးလေးတွေကိုတစ်နှစ်လေးချိန်လောက်ပွေဖက်တင်ချောင်းအကြံပြုထားပါတယ်သောတာရှင်များရှင်ရှားလာနေတဲ့ကလေးငယ်တွေဟာဆိုရင်သူတို့အချစ်ခံရပြီးပုံမှန်ပွေဖက်မှုရရှိမယ်ဆိုရင်မြင်မြန်ဆန်းဆန်းကျန်းမာလာပါလိမ့်မယ်သားသမီးငယ်လေးတွေရဲ့ကျမ်းမာဖွံ့ဖြိုးတိုးတက်မှုကမိတ်ဆွေတို့အနေနဲ့သူတို့အပေါ်အချစ်တွေဘလောက်ပေးရသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်။သူတေသနာတွေရဲ့တွေးရှိချက်အရာသူတို့လေးတွေနဲ့တိုက်ရိုက်ရင်းရင်းနှီးနှီးဆက်ဆံပြီးပွေဖက်ပေးတာကခလီးငယ်တွေရဲ့အယိုးတွေကြီးထွားမှုကိုပုံမမြန်ဆန်စေပါတယ်။မိခင်ရဲ့ချစ်ချင်းမေတ္တာကိုမရတဲ့ကလေးငယ်တွေဟာတခြားမိခင်ရဲ့မေတ္တာကိုရတဲ့ကလေးတွေထက်အယိုးကြီးထွားမှုကတဝဲ့လျော့နေစေပါတယ်။တကယ်ဖျားပြီးတည်တော့မယ်ကလေးတွေဟာဆိုရင်မိဘရဲ့ချစ်ချင်းမေတ္တာကိုအပြည့်အဝရရှိပြီးပုံမှန်ပွေဖက်မယ်ဆိုရင်သူတို့ရဲ့အသက်ကလည်းမြင်းမြင်းပြောင်းရှင်လာနိုင်ပါတယ်။ဒါကြောင့်မို့ချစ်ချင်းမေတ္တာနဲ့ပွေဖက်တာကခန္ဓာကိုယ်ကျန်းမာဖို့နဲ့စိတ်ကြမ်းမာဖို့အရေးကြီးတဲ့ကုတုံးပဲဖြစ်ပါတယ်။သောတာရှင်များရှင်လေးလာမှုတစ်ခုရဲ့တွေးရှိချက်အရာပွေဖက်မှုကြောင့်အမွာနှစ်ယောက်ရဲ့အသက်ကိုကယ်နိုင်ခဲ့ပါတယ်။အမွာကလေးတွေဟာလမစီပဲဆေးရုံမှာမွေးခဲ့ပါတယ်။တယောက်ကတော့အသက်ရှင်ဖို့မျှော်လင့်ချက်မရှိပါဘူး။ဆေးရုံရဲ့ဥပဒေတွေကိုဆန့်ကျင်ပြီးသူနာပြုဟာလူများမမြင်နိုင်တဲ့အချိန်မှာမျောလင့်ချက်မရှိတဲ့ကလေးကိုသူ့ရဲ့မွေးခြင်းညီမနဲ့အတူထားခဲ့ပါတယ်။ကျမ်းမာတဲ့ညီမလေးဟာဖျားနေတဲ့အမအပေါ်သူ့ရဲ့သေးသွယ်တဲ့လက်လေးနဲ့ပွေ့ဖက်လိုက်ပါတယ်။အဲ့ဒီအခါမှာသူ့ရဲ့နှလုံးခုန်နှုန်းလေးတွေက ပြန်လဲခိုင်မာလာပါတယ်အပူချိန်ကလည်းပုံမှန်ပြန်ဖြစ်လာပါတယ်ညီအမနှစ်ယောက်စလုံးအသက်ရှင်ပြီးကျန်းမာလာပါတယ်ဆိုပြီးဆေးရုံကတာဝန်ရှိသူတွေကပြန်ပြောပြပါတယ်သုတ္တရှင်များရှင်ချစ်ချင်းမေတ္တာတွေရဲ့တင်ကြတာတွေကပွေဖက်တာကလည်းခန္ဓာကိုယ်ကျန်းမာဖို့နဲ့စိတ်ကျန်းမာဖို့အရေးကြီးတဲ့ကုထုံးဖြစ်ပါတယ်သုတ္တရှင်တို့လည်းမိမိတို့ရဲ့သားသမီးလေးတွေအပေါ်ချစ်ချင်းမေတ္တာအပြည့်အဝထားရှိခြင်းအပြင်သူတို့လေးတွေရဲ့ဘဝကိုပျော်ရွှင်မှုများပေးကြပါစုလားသောတာရှင်များအားလုံးကိုယ်စိတ်နှစ်ပါးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ခြေတော်မိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့နေ့ရက်တိလေးဖြစ်ပါစေ။ခြေတော်မိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းပြေပါစေ။ဆက်လက်ပြီးတော့ကျွန်တော်တို့ဗျာဒိတ်ကျမ်းရဲ့သတင်းစကားတွေကိုလေ့လာကြပါစို့။ဗျာဒိတ်ကျမ်းအရရှင်တမန်ကျမ်းသာရဲ့နောက်ဆုံးသောကျမ်းအုပ်လည်းဖြစ်ပါတယ်။နောက်ဆုံးသောစာဆောင်လည်းဖြစ်ပါတယ်ကျွန်တော်အားလုံးအတွက်အရေးကြီးတဲ့စာဆောင်ဖြစ်တဲ့အတွက်ကြောင့်ဒီဗျာဒိတ်ကျမ်းဆောင်ကိုကျွန်တော်စာဆောင်ကိုဖွင့်ရပြီးတော့လေ့လာတဲ့အခါမှာကျွန်တော်အားလုံးအတွက်တကယ်ပဲအရေးတူတကယ်ပဲတည်ဆောက်ရမယ့်ဘဝတတကိုရရှိခံစားသွားရမှာဖြစ်ပါတယ်စာတန်ရဲ့စိန်ခေါ်ချက်ကိုဖယားသခင်ဘယ်လိုတုတ်ပြန်ပါလဲမေတ္တာတရားဆိုရှင်တကောကောင်းဆန့်မှုကိုစန့်ကျင်ပြီးတော့ဘယ်လိုရည်တည်မလဲဗျာဒိတ်ကျမ်းကားဆိုရှင်အာဒံနဲ့အေဝါတို့ရဲ့ကြဆုံခြင်းအတွက်ချစ်ချင်းမေတ္တာရဲ့တုတ်ပြန်မှုကိုဖော်ပြပါတယ်။ဗျာဒိတ်ကျမ်းကားဆိုရှင်ဖယားသခင်ကကျွန်တော်တို့မချစ်ပါဘူးဆိုတဲ့စာဒံရဲ့စိန်ခေါ်တန်အတွက်ချစ်ချင်းမေတ္တာရဲ့အဖြစ်ကိုဖော်ပြပါတယ်။တနည်းသောအားဖြင့်ဆိုရှင်ဆက်ကြောပရာတစ်ခွင်လုံးကတခြင်းဆိုချီးမွမ်းလိုက်မယ်။ Type E Type E ကဘာအမြင့်တရာကာလမှာစပြီးတော့အသေးသက်ခံတော်မူသောသုံးတန်ငယ်ဟာဆိုရှင်ဂုံပြူချင်းနဲ့ဘုံတကောအာနုဘော်ကိုခံတိုက်ပေ၏ခရစ်တော်လာမယ်လဝါကားတိုင်းပေါ်မှာချိတ်ဆွဲခြင်းခံရမယ်လက်တော်မှာဆိုရှင်တန်နဲ့ရိုက်ထည့်ခြင်းခံရမယ်မိုးကောင်းကင်နဲ့မြေကြီးရဲ့ကြားတန်လန်ချိတ်ခံရခြင်းအပြင်ဖယားသခင်ဟာဆိုရှင်ဂယုစိုက်ကြောင်းချစ်ချင်းမေတ္တာရှိတဲ့ကြောင်းဆက်ကြဝရာတခွင်လုံးကိုတက်တည်ပြမယ်ခရစ်တော်သေခံတော်မူခြင်းအားဖြင့်အပေငယ်ရဲ့စိုးမှုခြင်းနဲ့တကိုးတွေကြာရှုံသွားကြောင်းကို ကျွန်တော်တို့ကတော့ရှင်မြင်တွေ့ရလိမ့်မယ်လဝါကနေဟာဖယားသခင်ရဲ့ကြီးမားလုံးတဲ့မေတ္တာတော်ကိုဖော်ပြပါတယ်သူ့ရဲ့မေတ္တာတော်ကိုတမန်ကျမ်းစာရဲ့နေရာတိုင်းမှာတွေ့ရပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ယေရမိခန်းကြီး31ပိုင်းငယ်3ထဲမှာတော့ရှင်ကိုတော်ကြွေးကြော်တယ်ထာဝရမေတ္တာနဲ့တင့်ကိုငါချစ်တယ်တပန်မာလခိခန်းကြီး1ပိုင်းငယ်2မှာလည်းပဲထာဝရဘုရားမိန်တော်မူသောစကားမူကသင်တို့ကိုငါချစ်လေပြီတမန်တော်ယောဟန်ကလည်းပဲဖယားသခင်အရောရှင်ငါတို့ကိုရှေးဥစွာချစ်တော်မူသောကြောင့်ငါတို့သည်ဖယားသခင်ကိုချစ်ကြ၏ဆိုပြီးတော့ရှောင်းခရွံပရမဆောင်ခန်းကြီးလေးပိုင်းငယ်19မှာဖော်ပြထားတယ်။တမားချမ်းစာရဲ့အဓိကအကြောင်းအရာဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ဗျာဒိတ်ချမ်းခန်းကြီး1ပိုင်းငယ်9မှာလည်းပဲငါတို့ကိုချစ်၍မိမိအသွေးနဲ့ငါတို့အပြစ်ကိုဆေးကြောတော်မူသောသူဗျာဒိတ်ချမ်းဆောင်ရဲ့ဝမ်းမြောက်စွာသတင်းစကားဖြစ်ပါတယ်မိတ်ဆွေ။ဒါဟာတို့ချင်းစာတန်ရဲ့စိန်ခေါ်တန်ကိုတုတ်ပြန်တဲ့အဖြစ်ဖြစ်ပါတယ်။ဖယားသခင်တို့ရှင်ချစ်ချင်းမေတ္တာဖြစ်တော်မူတယ်။ဖယားသခင်တို့ရှင်ပုံကံမှုထဲမှာရှိနေတဲ့ကဘာကိုဝင်လာမယ်။မာရိဝမ်းမှာတို့ရှင်ပရိသေယူပြီးတော့ကလေးတစ်ယောက်လိုမွေးဖွားခဲ့မယ်။စာတန်ရဲ့စိန်ခေါ်ချက်ကိုထိတ်တိုက်ရင်ဆိုင်မယ်။ဆက်လက်နားထောင်ကြည့်ကြပါစို့။ဗျာဒိတ်ကျမ်းခန်းကြီး7ပိုင်းငယ်17မှာတို့ရှင်သူတို့ဒီသို့တငယ်ဤအသွေးအဖြစ်၎င်းမိမိတို့တသက်ခံချက်နှုတ်ကပတ်တရားအဖြစ်၎င်းအောင်မြင်၍အသေးခံသည့်တိုင်အောင်ကိုယ့်အသက်ကိုမနှမျောကြတဲ့စာတန်ကိုကျွန်တော်တို့ဘယ်လိုအောင်မြင်နိုင်မလဲတိုးတငယ်ရဲ့အသွေးတော်အားဖြင့်ဖြစ်ပါတယ်ကားတော်ရင်းကိုကျွန်တော်တို့ရောက်လာပြီးတော့ဘုရားသခင်ရဲ့တိုးတငယ်အသေးခံတာလက်တော်မှာဆိုရှင်သွေးတွေယိုစီးကြတာကျွန်တော်တို့အပြည့်အတွက်ကိုတော်ခေါင်းငိုက်ဆိုက်ချပြီးတော့အသေးခံသွားတာကိုကျွန်တော်တို့တွေ့ရလို့အကျွန်ုပ်အော်ဟစ်တယ်ကျွန်တော်တို့အော်ဟစ်တယ်စာရန်မာတယ်လို့စာရန်ပြောခဲ့တာတော့ဖယားသခင်ကမတရားဘူးတဲ့ကားတိုင်းတော်ချင်းရင်ရောက်လာတဲ့အခါမှာတော့သူ့ရဲ့တပါးဒီတော်သားတော်ကိုပေးသည့်တိုင်အောင်ကျွန်တော်တို့ကိုချစ်ထားတွေ့ရပါတယ်ဆက်ကြဝရရဲ့အရှင်သခင်ဖယားသခင်ဟာသားတော်နဲ့အတူဝေဒနာခံစားခဲ့ရပါတယ်တပါးဒီတော်သားတော်ပါချစ်တော်မိတ်ဆွေသူ့ရဲ့တို့ရှင်မေတ္တာနဲ့နှကားကိုကွံ့မြက်ခဲ့ပါတယ်ကရဏီလို့ခေါ်တဲ့ကုန်းပေါ်မှာတို့ရှင်တစ်တိုင်ပေါ်မှာဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့လက်တော်ကိုတန်ချက်ထိုးဖောက်ခဲ့တဲ့နေရာဖြစ်ပါတယ်။အဲ့ဒီအရက်ကားတိုင်းပေါ်မှာပဲသူ့ရဲ့မေတ္တာကိုဖော်ပြခဲ့တာဖြစ်ပါတယ်။ဖယားသခင်ကကျွန်တော်တို့ကိုချစ်တယ်ဆိုရင်ဘာဖြစ်လို့သူတခုခုမလုတ်ခဲ့တာလဲလို့ကျွန်တော်တို့မေးချတယ်။သူလုတ်ပေးပါတယ်မိတ်ဆွေ။အာဒံနဲ့အေဝအပြစ်လုတ်တယ်။ဖယားသခင်ကိုတော်လန့်ပုံကန်ခဲ့တယ်။ဖယားသခင်တို့ရှိဒီကဘာကိုမဖြက်စီးပစ်ခဲ့ပါဘူး။စကြဝဠာရဲ့အပြင်ဘက်မှာဆိုရှင်ဒီကဘာကိုပြစ်မထားပါဘူး။ကောင်းကင်နိုင်ငံတို့ဟာစာတန်ရဲ့စိန်ခေါ်ချက်ကိုမေတ္တာနဲ့တုံ့ပြန်ခဲ့ပါတယ်။ကောင်းကင်နိုင်ငံတို့ရှင်စာတန်ရဲ့မေးခွန်းတွေကိုမေတ္တာနဲ့တုံ့ပြန်ခဲ့ပါတယ်။ကောင်းကင်နိုင်ငံဟာမေတ္တာမှာစီမံကိန်းရှိကြောင်းဖော်ပြခဲ့ပါတယ်။တမာချန်းစာကပြောပါတယ်ချစ်တော်မိတ်ဆွေ။အေဖက်ခန်းကြီး3ပိုင်းငယ်9မှာဆိုရှင်အလုံးစုံတို့ကိုယေရှုခရစ်အားဖြင့်ဖန်ဆင်းတော်မူသောဘုရားသခင်သည်ရှေးကကာလပတ်လုံးဝတ်ထားလျက်ရှိသောထိုးနဲ့နဲသောအရာနှင့်ဆက်ဆိုင်သောသာသနာသည်အဘယ်သို့ဖြစ်သည်ကိုလူအပေါင်းတို့အားထင်ရှားစေခြင်းကရှေးကကာလပတ်လုံးဝတ်ထားလျက်ရှိသောထိုးနဲ့နဲသောအရာဟာဘာလဲချစ်တော်မိတ်ဆွေပေါင်းတို့အဲ့ဒါကတော့ဖခင်သခင်ကကျွန်တော်တို့ကိုဘလောက်ထိချစ်တယ်လဲဆိုတာပဲချစ်တော်မိတ်ဆွေလူစီပါဟာတို့ရှင်ဖခင်သခင်ရဲ့ကောင်းကင်နိုင်ငံအစိုးရကိုစိန်ခေါ်ခဲ့တယ်ဖခင်တို့ရှင်မတရားဘူးလို့ဆွဆွဲခဲ့တယ်ရှေးကကလာပါလုံးဝတ်ထားလျက်ရှိတဲ့နည်းနည်းချင်းဆိုတာကျွန်တို့တို့ကအပြစ်ကနေမှကယ်တင်ဖို့ရန်အတွက်ဘုရားသခင်ကကျွန်တို့တို့ကိုဘလောက်ထိနဲ့ဆိုင်တဲ့မေတ္တာနဲ့ချစ်တယ်လဲဆိုတာပါပဲမိတ်ဆွေချစ်တော်မိတ်ဆွေတို့ဘုရားသခင်ရဲ့ချစ်ချင်းမေတ္တာမမီးနိုင်အောင်နည်းနည်းတဲ့ခြိုင်ဝန်းမဲမောင်နေတဲ့တွင်းနဲ့ကြီးဆိုတာမရှိပါဘူးမေတ္တာတော်ကဆိုရှင်တင့်ကိုမမီးနိုင်အောင်ရှောင်ပြေးနိုင်တဲ့နေရာမရှိပါဘူးချစ်တော်မိတ်ဆွေတင့်ကိုရှာလို့မတွေ့အောင်ပြေးပုံးနိုင်တဲ့နေရာလည်းမရှိပါဘူးစာတန်ဟာလူလိမ်ကြီးပါဘုရားသခင်ကတင့်ကိုမချစ်ဘူးလို့သူကပြောခဲ့တယ်မိမိကိုယ်ကအသုံးမချတဲ့သူလို့ခံစားရအောင်သူလုပ်တယ်ချစ်တော်မိတ်ဆွေခရစ်တော်ကပြောတယ်ငါလက်ပေါ်ကတန်ချက်ကိုကြည့်ပါစာတန်ပြောတော့ငါမင်းကိုမချစ်ဘူးဆိုဒါပေမဲ့ကြည့်ငါရဲ့ခေါင်းပေါ်မှာစူးတွေရစ်ထားတဲ့တရဘူး ခရစ်တော်မချစ်ဘူးလို့စာတန်ကပြောပေမဲ့ခရစ်တော်ယေရှုကလောကတိုင်းဒီသင်ညိုင်းစီတို့ရောက်အောင်သွားရတဲ့လမ်းတွေကိုရှောက်လာပြီးတော့အပြည့်အတွက်ပြည့်တံကိုခံယူပေးခဲ့ပါတယ်။သခင်ယေရှုအသေးခံတဲ့နေ့ဟာယာဇဝင်မှာတို့ရှင်မှောင်မိုက်တဲ့နေ့တစ်နေ့ဖြစ်ခဲ့ပါတယ်။အဲ့ဒီနေ့ကတို့ရှင်တောက်ကြနေ့အမောင်တွေကြတဲ့တောက်ကြနေ့ဖြစ်ပါတယ်။ကိုတော့ကိုလက်ဝါးကားတဲ့ပုံမှာရိုက်ထားတဲ့တောက်ကြနေ့ဖြစ်ပါတယ်။အဲ့ဒီတောက်ကြနေ့မှာတို့ရှင်နတ်ဘေးတော်ကိုလှန်တဲ့အထိုးခံရတဲ့နေ့ဖြစ်ပါတယ်။ဦးကောင်းတော်ကိုလည်းပဲစိုးရစ်တရဖူနှစ်စေခဲ့ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့။တောက်ကြနေ့မှာမိုးချုံခဲ့တယ်။တောက်ကြနေ့မှာဆိုရှင်လျှက်စစ်ပြက်ခဲ့တယ်။အဲ့ဒီနေ့မှာမိုးရေကျခဲ့တယ်။ယူဒာဆိုတဲ့တပည့်တော်တယောက်ကဆိုရှင်ကိုတော်ကိုအံ့နံခဲ့တယ်။ပေတရုကဆိုရှင်ကိုတော်ကို "तू မသိဘူး"လို့ညှင်းဆိုခဲ့တယ်။တပည့်တော်တွေကဆိုရှင်ကိုတော်ကိုစွန့်ပစ်ခဲ့တယ်။ယူဒာလူတွေကဆိုရှင်ကိုတော်ကိုညှင်းပယ်ခဲ့ကြတယ်။ယောမလူတွေကတော့ကိုတော်ကိုကတိုင်ပေါ်ရိုက်ထားကြပါတယ်။အဲ့ဒီတောက်ကြနေမှာကိုတော်ဟာဆိုရှင်အမှုပြေးပြေးချွေးကြော်ခဲ့တယ်။ဦးကောင်းကိုငိုက်ဆိုင်ချပြီးတော့အသေးခံတော်မူခဲ့ပါတယ်။အဲ့ဒီနေ့မှာပဲအသားတွေချိန်မွားပြီးတော့သွေးအလိမ့်လိမ့်ဖြစ်စေခဲ့တဲ့ကိုတော်ရဲ့ခန္ဓာကိုယ်ကိုကားတိုင်ပေါ်ကနေချပြီးတော့တင်းညိုင်းကူသွင်းပြီးတော့မြုပ်နှံခဲ့ပါတယ်။အဲ့ဒီနေ့ဟာတောက်ကြနေဖြစ်ပါတယ်။အဲ့ဒီနေ့ပြီးတော့ဥပုံနေ့မှာတော့ကိုတော်ဟာဆိုရှင်တင်းညိုင်းကူထဲမှာငြိမ်ဝတ်စွာနဲ့နားနေခဲ့ပါတယ်။အဲ့ဒီနောက်မှာတော့တင်းငွေနေ့ကိုရောက်လာခဲ့ပါတယ်။ဟာလေလုယာဟာလေလုယာ။ကောင်းကင်တမန်တပါဆင်းသက်လာပြီးတော့ဂူဝါကိုပိတ်ထားတဲ့ကြောက်တုံးကြီးကိုလှိမ့်လန်လိုက်ပါတယ်။သခင်ယေရှုခရစ်တော်အသက်ပြန်ရှင်လာခဲ့တယ်။သူထားမြောက်ခဲ့တယ်။ခရစ်တော်ရှင်ပြန်ထားမြောက်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ရှင်ကောင်းကင်ကိုပြန်တက်ကြွသွားခဲ့ပါတယ်။ဝမ်းမြောက်ဖွယ်တဲ့ရင်ကတော့ယနေ့ကိုတော်သက်ရှင်နေတယ်
။ချစ်တော်မိတ်ဆွေတို့အခုလောဗျာဒိတ်ကျမ်းကတင်ဆက်ခဲ့သောနှုတ်ကပတ်တော်ကိုကျွန်တော်အားလုံးအတူတကွလေ့လာခဲ့ကြပြီဖြစ်တယ်။ဒီလေ့လာခဲ့ကြတဲ့နှုတ်ကပတ်တော်အပေါ်မှာကျွန်တော်အားလုံးလည်းပဲပြန်လဲပြီးတော့ဆင်ခြင်တုံတရားနဲ့မိမိကိုယ်ကိုမိမိဆင်ခြင်နိုင်ပြီးတော့ဘုရားသခင်ဖွင့်ပြသောနှုတ်ကပတ်တော်ဟာကျွန်တော်အားလုံးအတွက်ဖြစ်တဲ့အတွက်ကြောင့်ဒီနှုတ်ကပတ်တော်အတိုင်းခံယူပြီးတော့ကျွန်တော်ရဲ့ဘဝတတမှာဘုရားဘက်မှာမနဲ့ယက်တည်နိုင်ပြီးတော့ဘုရားသခင်ကိုအမြဲကိုးကွယ်ယုံကြည်နိုင်ကြတဲ့ဘုရားရဲ့သားသမီးရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တဲ့မိတ်ဆွေများအားလုံးပါဘုရားကောင်းချီးတာပါစေ
ရင်သွေးလိမ့်မှာနားဆင်စရာပုံပြင်လက်ဆောင်အစီအစဉ်မှာချောကလက်ကျပ်ဦးလေးလုံးဆိုတဲ့ပုံပြင်လေးကိုမမဖြူနေကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်။မောင်လေးညီမလေးတို့ရေတနေ့မှာတော့ဆရာမကစာသင်ခန်းထဲကကျောင်းသူကျောင်းသားတွေကိုကဲဒီနေ့မှာစာမင်းမယ်အမတ်အများဆုံးပထမဆုရတဲ့သူကိုစုပေးမယ်ဆိုပြီးပြောလိုက်တဲ့ကွယ်။ကလေးတို့ရေဆရာမကပေးတဲ့စုဟာတိတ်ကောင်းတိတ်လတိတ်အရသာရှိတဲ့ပြုတ်ဝက်ချက်လေးတစ်ခုကိုတော့ပြောပြပေးထားတာပေါ့ကွယ်။ကလေးတို့ရေဒီတော့အတန်းသူအတန်းသားအလုံးကဘာစုလက်ဆောင်များဖြစ်မလဲဆိုပြီးစိတ်ဝင်စားနေကြတာပေါ့ကွယ်။ဒီလိုနဲ့ဆရာမကမိခွန်းတွေမေးတဲ့အခါဖြေနိုင်တဲ့သူကဖြေနိုင်တယ်လို့တချို့ကလည်းမဖြေနိုင်ကြဘူးကွယ်။ရေးဖြေရတဲ့အခါမှာလည်းစာသင်ခန်းတစ်ခုလုံးကငြိမ်သက်တိတ်ဆိတ်နေတယ်ကွယ်။ပြောရမယ်ဆိုရင်ပျော်စရာကောင်းတဲ့နေ့လေးတစ်ရက်ပါပဲ။ကလေးတို့ရေကျောင်းသူကျောင်းသားတွေကလည်းစုရဖို့ကြိုးစားဖြေဆိုကြတာပေါ့။ဒီလိုနဲ့တဖြည်းဖြည်းအချိန်ကုန်မှမသိကုန်လွန်သွားတာပေါ့ကွယ်။သမုံပွဲလေးစစ်လို့ပြီးသွားပါပြီအမတ်တွေလည်းပြီးပါပြီကလေးတို့ရေအတန်းပိုင်ဆရာမကကဲကလေးတို့အမတ်အများဆုံးရတဲ့သူကိုကြီးညာချိန်ရောက်ပြီဘယ်သူရမလဲဆိုပြီးမေးလိုက်ပါတယ်ကွယ်ဒီအခါမှာတော့အကြတန်ကြားရတဲ့အထိစာသင်ခန်းတစ်ခုလုံးကတိတ်ဆိတ်သွားတာပေါ့ကွယ်ကျောင်းသူကျောင်းသားတွေကသူတို့ထင်ရတငယ်ချင်းတွေရဲ့နာမည်ကိုပြောနေကြတာပေါ့ကလေးတို့ရေနောက်ဆုံးမှာတော့ဆရာမကကဲပထမရတဲ့သူကတော့မောင်မောင်ဖြစ်ပါတယ်ကွယ်မောင်မောင်ကအမတ်အများဆုံးရတယ်ဆိုပြီးပြောလိုက်တဲ့ကွယ်ကလေးတို့ရေဆရာမဟာစာသင်ခန်းထဲကဘီယိုကိုဖွင့်ပြီးချောကလက်ကျပ်ဦးအကြီးကြီးကိုပြလိုက်တဲ့တိတ်ကိုလှတဲ့ကျပ်ဦးချောကလက်ကြီးပေါ့ကွယ်ဖဲကျူးအပြာရောင်လေးနဲ့ချီထားတော့တိတ်လှတာပေါ့ဒါကြောင့်မို့အတန်းသားအလုံးကတိတ်လှတာပဲတိတ်လှတာပဲမောင်မောင်မင်းတိတ်တော့တာပဲဆိုပြီးချီကျူးကြတာပေါ့ကလေးတို့ရေဆရာမကဆက်ပြီးဘလူပြောလဲဆိုတော့ဒုတိယစုလည်းရှိသေးတယ်ဆိုပြီးပြောလိုက်တဲ့စကူဘူးထဲကဒုတိယစုကိုကြည့်လိုက်တဲ့အခါချောကလက်ချက်ဥလေးလေးလုံးကိုတွေ့ရပါတယ်။ဒါပေမဲ့ပထမစုလောက်မလှဘူးပေါ့ကွယ်။ဒါပေမဲ့ကောင်းပါတယ်ကွယ်ကလေးတို့ရေ။ဆရာမကပထမစုယူဖို့မောင်မောင်ကိုခေါ်လိုက်တာပေါ့။မောင်မောင်ကလည်းအရှိမချထားတဲ့လက်ဆောင်တစ်ခုကိုတေးချစိုက်ကြည့်ပြီးစဉ်းစားနေတဲ့ဆရာမကလည်းမောင်မောင်ကိုချီးကျူးပြီးပထမစုရတဲ့အနေနဲ့ချောကလက်ချက်ဥကြီးကိုပေးလိုက်တာပေါ့ကွယ်။အဲ့ဒီအချိန်မှာမောင်မောင်ကဆရာမခင်ဗျာကျွန်တော်ပြောစရာရှိပါတယ်ကျွန်တော်ပထမစုကိုမယူဘဲဒုတိယစုကိုယူလို့ရပါသလားလို့ရုတ်တရက်ကြီးမေးလိုက်တာပေါ့ကွယ်ကလေးတို့ရေမောင်မောင်ရဲ့စကားကြောင့်အတန်းသားတိုင်းအံ့အားတင့်သွားတာပေါ့ကွယ်ဆရာမလည်းဘာပြောရမှန်းမသိဖြစ်သွားတာပေါ့ကလေးတို့ရေဆရာမကလိမ်မာတဲ့မောင်မောင်ဟာဒီလူထူးခြားတဲ့တောင်းဆိုမှုကမှန်ကန်တဲ့အကြောင်းရင်းတစ်ခုခုတော့ရှိမယ်လို့မှတ်ယူပြီးဒုတိယစုကိုမောင်မောင်စီအပ်ပေးလိုက်တာပေါ့ကွယ်ဆရာကတော့ပထမစုရလို့ဝမ်းသာနေတာပေါ့ကွယ်ကလေးတို့ရေညနေကျောင်းဆင်းချိန်မှာတော့မောင်မောင်ဟာချောကလက်ဘူးလေးကိုကင်ပြီးအိမ်ကိုအမြန်ပြန်ပြေးတာပေါ့ကွယ်အိမ်ရောက်တဲ့အခါမှာမောင်မောင်ကမိဖို့ဆောင်ရဲ့ကျန်းပြေပေါ်မှာထိုင်ပြီးသူ့ရဲ့ညီလေးနှစ်ယောက်ညီမလေးတစ်ယောက်သူနဲ့အတူတူချောကလက်လေးလုံးကိုတယောက်တစ်လုံးစီအားရဝမ်းမြောက်ပျော်ရွှင်စွာနဲ့စားကြတဲ့ကွယ်ကလေးတို့ရေမောင်မောင်ရဲ့စိတ်နှလုံးသားလေးကအလိုမှလှပတယ်နော်မောင်နှမလေးတွေကိုသတိရပြီးမန်ကန်နဲ့ဆုံးဖြတ်ချက်ကိုချနိုင်တာပေါ့ကွယ်။ဒါကြောင့်မလို့မောင်လေးညီမလေးတို့လည်းစိတ်နှလုံးသားလေးတွေကိုအာလုံးလလပပနေကြဖို့မမဖြူနေကနေပြီးတော့စုမုံကောင်းတောင်းပေးလိုက်ပါတယ်ကွယ
Radio
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်နေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်နေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4646 489ကိုဆက်သွယ်နိုင်ပါတယ်ရှင်
။သောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ